မြန်မာနိုင်ငံရဲတပ်ဖွဲ့ကအင်အားသုံးလို့ကွယ်လွန်သွားခဲ့ရတဲ့မတ်မြတ်တော်တော်ခိုင်အတွက်စူတောင်းပွဲကိုရန်ကုန်မြို့ကဆန္ဒပြသူတွေကစစ်ရုံကြီးရှိမှတောက်ကြံနေကပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့နေပြည်တော်ကဆန္ဒပြဖြိုခွဲမှုအတွင်းဥပေါင်းကိုတနက်ထိမှန်ခဲ့တဲ့မတ်မြတ်တော်တော်ခိုင်ဟာတောက်ကြံနေကနေပြည်တော်ကရင်တထောင်စစ်ရုံမှာကွယ်လွန်သွားခဲ့တာပါ။ဆရာနာသိန်းတော်ကိုဆန္ဒပြနေချိန်မှာလူကြိုးရေးတပ်ဖွဲ့တွေကြောင့်ပထမဆုံးသိဆုံးရမှုလည်းဖြစ်ပါတယ်။စူတောင်းပွဲမှာအတူရှိနေတဲ့ဆရာနာသိန်းမှုကိုစန့်ကျင်သူတော်ချစ်ကကွယ်လွန်သူမိန်းကလေးမှာတခြားသူတွေလိုပဲအနာဂတ်အိမ်မက်တွေရှိခဲ့မှာလို့ပြောပါတယ်
။ဒီမိန်းကလေးငယ်လေးကိုပြစ်ခတ်တက်ဖြတ်လိုက်တယ်ဆိုတာကကျမတို့ကိုယ်တိုင်ကျမတို့ရဲ့သားသမီးအရင်းလေးတွေကိုကျမတို့ဟိုပြစ်ခတ်တက်ဖြတ်ခံရလို့ကျမတို့ခံစားရတယ်။အဲ့တော့စကုနှစ်အရွယ်လေးတည်ဆောင်းရတယ်ဆိုတာသူ့ရဲ့အနာဂတ်တွေရှိမယ်။အဲ့သူ့ရဲ့ရွယ်ချက်တွေရှိမယ်။သူ့ရဲ့ဒီသွားမယ်ပေါ့နော်ဘဝလမ်းကြောင်းတွေရှိမယ်အဲ့လမ်းကြောင်းတွေအကုန်လုံးပိတ်ပြီးကြတော့အသက်တောင်မှပဲတည်ဆုံသွားရတယ်ဆိုတာကျွန်တော်ကဘယ်လိုမှဒီညင်ထုမနာဖြစ်ရတယ်ဖြစ်ရကြီးပါပဲ
ကွယ်လွန်ပြီးရုပ်အလောင်းကိုဖွဲ့စည်းစစ်ဆေးမှုတွေအရအသက်30အရွယ်မတ်မြတ်တို့ရဲ့ခိုင်ဟာကြီးစံအစ်စ်နဲ့ပြစ်ခတ်ခံရတာကြောင့်ဥပုံတန်ရရတည်ဆုံခဲ့ရတာဖြစ်ကြောင်းဆရာဝန်တွေကအတည်ပြုပါတယ်မတ်မြတ်တို့ရဲ့ခိုင်ရုပ်အလောင်းကိုတနင်္ဂနွေနေ့မှာတကြိုဖို့စီစဉ်ထားပါတယ်ခင်ဗျ